Switzerland နိုင်ငံ Davos မြို့ကို ဒီသတင်းပတ် အတွင်း American သမ္မတ Donald Trump သွားရောက်မဲ့ အခီးစဉ် အတွင်း Iraq သမ္မတ နဲ့ တွေ့ဆုံ ဆွေးနွေးမယ် လို့ အင်ဘီရော့က တင်းနှံလာနေမှာ ပြောပါတယ် Iraq သမ္မတ Bahram Saleh နဲ့ American သမ္မတ Trump တို့ရဲ့ တွေ့ဆုံမှုဟာ ဆိုရင် Iraq နိုင်ငံ မြို့တော် Baghdad မှာ Iran ထိပ်တန်းဖို့ကြုံတဲ့ Iran လိုလားတဲ့ Iraq အကြီးတန်းတပ်မှုတစ်ဦးကို American ကတိုက်ခိုက်တုတ်တင်ခဲ့ပြီးတဲ့အတွက် တင်းမာမှုတွေ ဖြစ်ခဲ့ပြီးနောက်ပိုင်း American သမ္မတနဲ့ Iraq အစိုးရ တာဝန်ရှိသူတွေကြ ပထမဆုံးတွေ့ဆုံမှုဖြစ်ပါတယ် Iraq နိုင်ငံတွင်က ထောင်နဲ့ချီတဲ့ American တပ်ဖွဲ့တွေကို မောင်းထုတ်ပစ်ဖို့ Iraq နိုင်ငံတွင် တောက်ဆုံမှုတွေ ပေါ်ပေါက်လာပြီးနောက်မှာတော့ Iraq ရဲ့ စီးပွားရေး အထိနာသွားစေနိုင်တဲ့ ဒဏ်ခတ်ပိတ်ဆို့မှုတွေ ချမှတ်မယ် လို့ American သမ္မတ Trump က တုံ့ပြန်ချင်းချောက်ထားတာပါ Switzerland နိုင်ငံ Davos မှာ ကျင်းပမယ် World Economics Forum ကဘာ စီးပွားရေး Forum ကို တက်ရောက်ဖို့ American သမ္မတက အင်္ဂါနေ့မှာ ဆက်ရောက်သွားမှာ ဖြစ်ပြီး ဗုဒ္ဓဟူးနေ့မှာ ပြန်လည် ထွက်ခွာမှာ လို့လည်း အင်ဘီရော့က ပြောပါတယ် ဥရောပ ကောင်စီ ဥက္ကဋ္ဌ Ursula von der Leyen နဲ့လည်း American သမ္မတ တွေ့ဆုံဖို့ စီစဉ် ထားပါတယ် ဥရောပ နဲ့ American ကြား ကုန်သွယ်ရေးကိစ္စ မပြေလည်မှု ကြီးထွားမလာစေရေး ထပ်ပြီး ဆေးစပ်ညှိနှိုင်းကြဖို့ American နဲ့ ပြင်သစ်တို့ကြား သဘောတူညီခဲ့ကြပြီးနောက် American သမ္မတနဲ့ ဥရောပ ကောင်စီ အကြီးအကဲတို့ ဆွေးနွေးပွဲ ထွက်ပေါ်လာတာ ဖြစ်ပါတယ်